မင်္ဂလာပြုစုမှာမနေ့ဂျာတာရီနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူဦးရေ 13,800 ကျော်နဲ့နေ့စဉ်ဗိုင်းရပ်စ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်တင်ခဲ့ပါဗျ။အမေရိကန်မှာသမ္မတရွေးကောက်ပွဲရလဒ်ကိုစောင့်နေချိန်မှာပဲဗိုင်းရပ်စ်ကူးစက်မှုတွေအလင်းမြန်တိုးလာနေတယ်ဆိုတဲ့သတင်းတွေထွက်လာနေတာပါ။ဗိုင်းရပ်စ်ကကျွန်တော်တို့အားလုံးစီကိုလာနေပါတယ်။ကျွန်တော်တို့အနေနဲ့ဒေါ်နယ်ထရန့်အတွက်မဲပေးတာပဲဖြစ်ဖြစ်ဂျိုးဘိုင်ဒန်အတွက်မဲပေးတာပဲဖြစ်ဖြစ်ဗိုင်းရပ်စ်ကတော့ဂရုမစိုက်ပါဘူးလို့ WHO နဲ့အုပ်ချုပ်ရေးမှူးမိုက်ဒဝိုင်းကပြောပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေဟာအထူးသဖြင့်အမေရိကန်အလယ်ပိုင်းပြည်နယ်တွေမှာပြန့်နှံ့လာနေတာဖြစ်ပါတယ်။အခုဆိုရင်အမေရိကန်မှာဗိုင်းရပ်စ်ကူးစက်သူ 9.6 သန်းနဲ့ကမ္ဘာတစ်ဝှမ်းမှာ 48.6 သန်းကျော်ရှိသွားပြီဖြစ်ပါတယ်။ဒါပြင်ဥရောပနိုင်ငံတွေမှာလည်းဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်အစိုးရတွေအနေနဲ့ကန့်သတ်မှုအသစ်တွေပြန်ချမှတ်လာနေပါတယ်။အင်္ဂလန်မှာတော့တစ်လကြာလူတွေကိုအိမ်ထဲကနေအပြင်မထွက်ဖို့မိန့်ထုတ်ပြန်လိုက်ပြီးတော့ဂရိနိုင်ငံမှာလည်းပြီးခဲ့တဲ့စနေနေ့ကစပြီးတော့သတင်းပတ်3ပတ်အပြင်မထွက်ကြဖို့ကိုအမိန့်ထုတ်လိုက်ပါတယ်။ပြည်ထောင်နိုင်ငံမှာလည်းလွန်ခဲ့တဲ့24နာရီအတွင်းကူးစက်သူ 9,824 ယောက်ရှိတဲ့အတွက်နေ့စဉ်ကူးစက်မှုနှုန်းမှာစံချိန်တင်ခဲ့ပြီးတော့ကူးစက်သူစုစုပေါင်း 1.6 သန်းကျော်နဲ့ဥရောပမှာကူးစက်မှုအများဆုံးနိုင်ငံဖြစ်လာပါတယ်။တက္ကသိုလ်တွေကိုအင်တာနက်အွန်လိုင်းကနေအဝေးသင့်အဖြစ်သင်ကြားဖို့မရှိမဖြစ်လိုအပ်တဲ့စာကြည့်တိုက်တွေ၊ coffee sign တွေ၊အရက်ဘားတွေ၊စားတောက်ဆိုင်တွေနဲ့အားစားလေ့ကျင့်ရုံတွေကိုလည်းပိတ်ဖို့ကိုအာဏာပိုင်ရေးကညွှန်ကြားထားပါတယ်။စီမင်းသစ်တွေအရအသက်6နှစ်နဲ့အထက်ကျောင်းသားတွေအကုန်လုံးနှာခေါင်းစည်းတက်မှာဖြစ်တယ်လို့လည်းဆိုပါတယ်။အလီနိုင်ငံမှာလည်းအင်္ဂါနေ့ကစပြီးတော့ည10နာရီကနေမနက်9နာရီထိညမထွက်အမိန့်ကိုထုတ်ပြန်လိုက်ပါတယ်။စပိန်နိုင်ငံမှာလည်းလွန်ခဲ့တဲ့24နာရီအတွင်းကူးစက်သူ 9,600 ကျော်နဲ့သေဆုံးသူ 368 ယောက်ရှိပြီးစုပေါင်းကူးစက်သူ 1.3 သန်းကျော်နဲ့သေဆုံးသူ 3,486 ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။